ကမ္ဘာလုံးကိုဗစ် -19 ကပ်ရောဂါပြဿနာဖြေရှင်းနေရချိန်မှာအစိုးရရဲ့အနေနဲ့စိတ်ကျန်းမာရေးကိုလည်းအာရုံစိုက်ကြဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ကိုဗစ် -19 ကြောင့်မိသားစုတွေလူမှုအတိုင်းဝိုင်းတွေမှာနောက်ထပ်စိတ်ဒဏ်ခံစားကြရတယ်လို့ဆိုပြီးအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်တာပါ
။ The COVID-19 virus is not only attacking our physical health, it is also increasing psychological suffering.
COVID-19 ကရောဂါကြောင့်ကိုကျန်းမာရေးတင်မဟုတ်ဘဲစိတ်ကျန်းမာရေးကိုပါအကြီးအကျယ်ထိခိုက်ခံစားကြရတယ်လို့အတွင်းမှူးချုပ်ဂူတာရက်စ်ကပြောသွားတာပါ။ကျန်းမာရေးဝန်ထမ်းတွေ၊စိတ်ရောဂါအခန့်ရှိသူတွေ၊ကပ်ရောဂါကြီးကိုလက်တွေ့ရင်ဆိုင်နေကြရသူတွေရဲ့စိတ်ကျန်းမာရေးအတွက်အင်မတန်စိုးရိမ်စရာဖြစ်နေတယ်လို့သူကပြောပါတယ်။လက်ရှိကျုံးနေရတဲ့ကပ်ရောဂါအတွင်းစိတ်ကျန်းမာရေးပြဿနာကိုလည်းကင်တွယ်ဖြေရှင်းကြဖို့အစိုးရတွေ၊လူမှုအခြေပြုအဖွဲ့တွေကျန်းမာရေးအာဏာပိုင်တွေကိုအတွင်းမှုချုပ်ဂူတာရက်စ်ကတိုက်တွန်းပါတယ်။နေရာတိုင်းလူတိုင်းအနေနဲ့စိတ်ကျန်းမာရေးဆိုင်ရာအကူအညီရရှိမဲ့ကဘာကြီးဖန်တီးဖို့အတွက်ကုလသမဂ္ဂကခိုင်ခိုင်မာမာတန်တိထန်ချထားတယ်လို့လည်းပြောပါတယ်။လောလောဆယ် COVID-19 ရောဂါကူးစက်သူကဘာတော်အမှ 4.3 သန်းကျော်နဲ့သေဆုံးသူ3သိန်းလောက်ရှိတယ်လို့ကဘာကျန်းမာရေးအဖွဲ့ WHO ကပြောထားချိန်မှာကုလသမဂ္ဂအတွင်းမှုချုပ်ကအခုလိုမျိုးစိတ်ကျန်းမာရေးထိခိုက်မှုအပေါ်အာရုံစိုက်ကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။